ီလီနာတိုက်ရိုက်လေလိုက်စီစဉ်ကကျူဆူပါရယ်သိမကြခင်တုန်းကပဲဒီမြန်မာလုံခြုံရေးအရာရှိတချို့အပေါ်မှာ EU ဥရောပသမဂ္ဂကနေပြီးတော့ပြစ်မှတ်ထားအရေးယူတက်ခတ်မှုတချို့ချမှတ်လိုက်တာအပါအဝင်ဒီပြည်ပကနေပြီးတော့မှတိုးပေးလာနေတဲ့ဖိအားတွေရဆိုလို့ရှိရင်ရခိုင်ပြည်နယ်ရေးမှာဘယ်လိုတက်ရောက်မှုတွေရှိနေမလဲ။နောက်ဒီမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေအပေါ်မှာရောရိုက်ခတ်မှုတွေရှိနိုင်မလား။မြန်မာဆိုရအနေနဲ့ဒီလိုတိုးလာနေတဲ့နိုင်ငံတကာဖိအားတွေကိုဘယ်လိုပပနက်နက်ကင်တွယ်နိုင်မလဲဆိုတာတွေကိုဒီကနေ့ဆွေးနွေးကြမှာပါ။ဒီကနေ့ပင်တိုင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူ2ယောက်ရှိပါတယ်။တူကတော့ဒီမြမမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကဒါရိုက်တာတူဖြစ်တဲ့ဒီမြမအရေးကိုအမြဲတမ်းလေ့လာသုံးသပ်နေတဲ့ဦးအောင်သူငိမ့်ပါ။နောက်တူကတော့ဒီမြမအရေးကိုဥရောပမှာနှစ်ပေါင်းများစွာလှုပ်ရှားဆောင်ရွက်နေတဲ့သူတူဖြစ်ပြီးတော့ဒီအခုလက်ရှိမှာလည်းဥရောပမှာအခြေစိုက်ပြီးတော့ဒီမြမအရေးကိုအနီးကပ်စောင့်ကြည့်လေ့လာနေတဲ့ဦးနွေအောင်ဖြစ်ပါတယ်။နေဦးစလုံးရောက်ရှိနေပြီလို့ထင်ပါတယ်ရှင်။ဟုတ်ကဲ့ဒီလ25ရက်နေ့ကပဲပေါ့နော်ဒီတနင်္လာနေ့ကမှဒီဥရောပသမဂ္ဂကနေပြီးတော့ဒီရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေမှာအဓိကတာဝန်ရှိတဲ့သူတွေလို့ဆိုပြီးတော့ဒုတိယဗိုလ်ချုပ်တဦးနဲ့ဗိုလ်ချုပ်တဦးအပါအဝင်ဒီလုံခြုံရေးအရာရှိ9ယောက်ကိုတန်ခတ်အရေးယူလိုက်ပါတယ်ဆိုတော့ဒီအရေးယူခံရတဲ့မှာပါတဲ့အနောက်ပိုင်းတိုင်းဒီစစ်ဌာနချုပ်တိုင်းမှုတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်ဆိုးဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုကလည်းလက်ရှိမှာတန်ခတ်အရေးယူထားတာကိုခံထားရတဲ့သူတယောက်ပါဆိုတော့ဒီလိုအနောက်နိုင်ငံတွေကနေပြီးတော့ဒီမြန်မာနိုင်ငံမြန်မာဒီစစ်တပ်နဲ့လုံခြုံရေးအရာရှိတချို့ပေါ်မှာပြစ်မှတ်ထားတန်ခတ်တာဟာဆိုလို့ရှိရင်ရခိုင်ရေးမှာအပြစ်ကျူးလွန်တဲ့သူတွေကိုထိထိရောက်ရောက်ရေးယူနိုင်ဖို့ဒီလိုကိစ္စရပ်တွေကိုပွင့်လင်းမြင်သာမှုရှိရှိနဲ့ကင်တွယ်နိုင်ဖို့နောက်တရားဥပဒေစိုးမိုးလာဖို့တွန်းအားပေးတယ်ဆိုပြီးတော့အနေနဲ့ဒီလိုမျိုးချမှတ်တာဆိုပြီးတော့သူတို့ရဲ့ညင်ညာချက်တွေမှာဖော်ပြထားပါတယ်ဆိုတော့ကျွန်မဒီပင်တိုင်ဆွေးနွေးမဲ့သူတွေဦးကိုပထမဦးဆုံးအနေနဲ့ဒီတုံ့တက်ပေးစေချင်တာကတကယ်ပဲဒီအခုတန်ခတ်မှုတွေကထိရောက်တဲ့ဖြစ်အားဖြစ်နိုင်ပါသလားရှင်ဥရောပသူချင်းအရင်ဆုံးဆွေးနွေးပေးပါလား
ဟုတ်ကဲ့ဟိုကျွန်တော်တို့ပြီးခဲ့တဲ့ဩဂုတ်လပေါ့နော်အဲ့ဒီမှာဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုလိုက်ဒီတစ်ခါနိုင်ငံကိုထွက်သွားတဲ့ကိစ္စဖြစ်ပါတယ်အဲ့တော့နိုင်ငံတကာဘက်ကကျတော့ဒီရူဟင်ဂျာလို့ခေါ်တဲ့ဒီအုပ်စုပေါ့နော်ဆိုတော့သူတို့ရဲ့အရေးချက်ကို၈သိန်းလောက်ထိပြောပါတယ်ဒါတိုင်းနဲ့လည်းကျွန်တော်တို့ဒီရခိုင်ပြည်နယ်အစုအဖွဲ့အတွင်းမှုရဲ့ပြောတဲ့အရေးချက်ကတော့၅သိန်း၃သောင်း900ကျော်ဆိုတာမျိုးပြောပါတယ်အဲ့တော့အရေးထွက်တာနည်းတဲ့အရေးချက်မဟုတ်ဘူးအဲ့တော့ဒီလူတွေထွက်သွားတဲ့အကြောင်းမှာတခုခုဖြစ်ခဲ့တယ်ဆိုတာတော့သိကြတာပေါ့နော်အဲ့တော့ဒီနေသားမှာတော့ကျွန်တော်မြင်တာကအထူးသဖြင့်တော့အနောက်နိုင်ငံတွေကစဉ်းစားတာကဒီကိစ္စတွေပေါ်မှာလုံလုံကျူးကျူးတွေရှိခဲ့တယ်ဒီကိစ္စတွေပေါ်မှာတာဝန်ရှိတဲ့သူတွေပေါ်မှာအဖြစ်ပေးတင်တယ်ပေါ့နော်ဆိုတော့အဲ့တော့အရေးယူကိစ္စတွေလုပ်တင်တယ်အဲ့ဒီအပေါ်မှာပဲကျွန်တော်တို့ culture of impunity ပေါ့ဒီတော့ရှိရတဲ့အဖြစ်ပြီးအရေးယူမှားရတဲ့နေဒီကအနေထားမျိုးမဖြစ်တဲ့မျိုးဆိုတော့တိတ်ကြပေါ်မှာနိုင်ငံတကာဘက်ကဒါဖိအားပေးနေတဲ့အနေထားလို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ EU ရဲ့ပြင်မှတ်ထားတဲ့ညင်ညာချက်ထွက်လာပြီးတော့ဒီမြန်မာတပ်မတော်ကနေပြီးတော့လည်းဒီအရေးယူခံရဖို့မှာဒီ EU တန်ခတ်တဲ့တဲမှာပါတဲ့ဗိုလ်ချုပ်မောင်မောင်ဆိုးကိုတပ်မတော်ကထုတ်ပယ်တဲ့အကြောင်းနောက်ဒီစစ်စေးရထူးအဖွဲ့မှုဖြစ်တာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောကိုလည်းကျမရဲ့ချင်းနေကြောင့်သူ့ရဲ့ဆန္ဒနဲ့တာဝန်ကနေပြီးတော့အနားယူခွင့်ပေးတယ်ဆိုပြီးတော့ညီမချက်ထွက်လာတာရှိပါတယ်ဆိုတော့အခုလိုမျိုးထုတ်ပယ်လိုက်တာတွေအနားယူသူဝင်ပေးလိုက်တာမျိုးတွေဒီလိုမျိုးလုပ်တဲ့နေရာမှာဒီမြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်လုံခြုံရေးအတွက်စီမံကိန်းတွေနေရာမှာအားနည်းချက်တွေရှိလို့ဆိုပြီးတော့ဖော်ပြထားတာမျိုးရှိတာပေါ့နော်ဒါပေမဲ့တကယ်တမ်းတစ်ဖက်မှာ EU ရဲ့တန်ခတ်မှုပြီးတော့မှဖြစ်လာတာဆိုတော့ဒါကတစိ့တစ်ပိုင်းအဖြစ်ဒီ EU ရဲ့တန်ခတ်မှုကြောင့်တက်ရောက်မှုတစ်ခုလို့ရောပြောနိုင်မလားတမို့ဒါအတိအချစဉ်းစားမယ်တော့လားဒါတော့ဥနယ်အောင်တစ်ချက်လောက်တုံ့တက်ပေးစေချင်ပါတယ်ရှင့
်တခုကတော့ဒါကျွန်တော်တို့ဗမာပြည်ရေးကိစ္စမှာပို့ပြီးတော့ဟိုပြူဆက်အောင်မှာပေါ့လေအဲ့တော့ဒီ EU အနေနဲ့ကတော့သူကဟိုဒီဒီမှာနိုင်ငံပေါ်ဒီလိုsanction တွေထားတာပေါ့လေနော်ဒါတော့ဟိုဒီဥစားတော့ဟိုကျွန်တော်အနေနဲ့တော့ကျူစရမှာပါပဲနော်ဒါပေမဲ့လည်းဟိုလူအပ်တာကတော့ဒီလူအပြစ်ရှိရင်ဘလူအပြစ်ရှိတယ်ဆိုတာမျိုးကိုအရင်စစ်စစ်နော်တရားရုံးကဟိုကြည့်ပြီးတော့မှဘယ်လိုဟာမျိုးအပြစ်တာချတဲ့နေလို့ကျွန်တော်ကတော့အဲ့လိုပဲဖြစ်မှာပဲ
ဟုတ်ကဲ့ဥရောပသူငိမ့်လည်းဆွေးနွေးပေးပါဒီတန်ခတ်မှုပြီးတော့မှပဲဒီတက်မတော်ကနေပြီးတော့မှဒီအကြီးတန်းဒီအရာရှိနှစ်ဦးကိုထုတ်ပယ်လိုက်တာအနားယူပေးလိုက်တဲ့ဆိုမျိုးလည်းရှိတယ်ဆိုတော့ဒါကတိုက်ရိုက်တက်ရောက်မှုလို့ပြောလို့ရနိုင်မလားဥက္ကဋ္ဌညင်းရောဘယ်လိုထင်ပါလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီနိုင်ငံကအဖွဲ့ကြီးတွေနေတဲ့တည်းအတိအကျအပြည့်စုံရမှုဆိုတော့ခက်ပါတယ်ခက်တဲ့အခါကျတော့နိုင်ငံကဘက်ကတော့ဒီသူတို့ရရှိတဲ့သတင်းတွေပေါ်အခြေခံပြီးတော့ဒီဆုံးဖြတ်မှုလုပ်ရတာပေါ့နော် အဲ့ဒီသားကတော့ကျွန်တော်စဉ်းစားကြတော့အရေးယူမှုတွေကတော့ဟိုစင်ပေါ်လိုက်ပေါ့ဟိုဟိုဘာခေါ်မလဲကြာရုပ်သဘောဆောင်တဲ့သဘောမျိုးရှိပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီမြန်မာစုဘက်ကလည်းဒီလိုနိုင်ငံတကာအရေးပေါ်မှာတုံ့ပြန်မှုရှိတယ်လို့တော့ကျွန်တော်ယူဆနိုင်ပါတယ်ဆိုတော့အဲ့တော့ရခိုင်ကိစ္စတွေဖြစ်ပြီးတော့ကျွန်တော်တို့ဒုသမ္မတဦးမြင့်ချွေဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်တစ်ခုဖွဲ့ခဲ့ပါတယ်နောက်ကတမတော်ကဘုဂျုတ်ကြီးတယောက်ဦးဆောင်တဲ့ဒီစုံစမ်းရေးကော်မရှင်တွေလည်းဖွဲ့ခဲ့တာတွေရှိပါတယ်ဆိုတော့ဒါပေမဲ့လည်းအခုနောက်ပိုင်းမှာတော့ဒီဘာခေါ်မလဲဒီတချို့ဒီရတဲ့အနေအထားမျိုးဖြစ်လာတဲ့အနေအထားကြီးဖြစ်လာတာပေါ့နော်အဲ့တော့နိုင်ငံတကာရဲ့ PR ဒီနိုင်ငံတကာရဲ့အတိုက်အခံချက်တွေကိုနားထောင်ရတယ်ဆိုတော့သဘောမျိုးလည်းရှိပါတယ်ခင်ဗျာ
ကျွန်တော်တို့ရှိမှဒီ Facebook မှာလာပြီးတော့ comment ရေးတဲ့သူတူကတော့အခုလို့တဲ့စစ်တပ်ကိုတန်ခတ်ပေးဆိုတာတစိတ်တစ်ပိုင်းတော့တက်ရောက်မှုရှိတယ်လို့သူကတော့ထင်ပါတယ်တဲ့ဒါပြလို့ဆိုတော့လူခွေချိုးဖောက်တယ်လို့သူတို့ထင်ထားတဲ့သူတွေကိုအခုလို့တန်ခတ်တာကစစ်တပ်ပေါ်မှာထားတဲ့အစိုးရရဲ့သဘောထားကိုသူတို့သိထားပြီးတော့လက်သက်စိတ်တော့လက်ထိတ်နာစီလိုတဲ့ဆန္ဒနဲ့အခုလို့ရေးယူတာဖြစ်ပါတယ်တဲ့ဒီချိန်မှာလက်ရှိအစိုးရရဲ့စွမ်းရည်ကိုထုတ်ပြခွင့်ရတဲ့အချိန်ကောင်းဖြစ်တယ်လို့စစ်ဘက်ကလည်းနိုင်ငံရေးမှာမပါဝင်သင့်တော့ဘူးဆိုတဲ့အမြင်မှန်ကိုရသွားစေတာပါဆိုပြီးတော့ဆွေးနွေးထားတာတယောက်ရှိပါတယ်နောက်ထပ်တူကလည်းဒီလိုအလားတူပဲဒီလိုမျိုးကုလသမဂ္ဂအပါဝင်နိုင်ငံကအတိုင်းဝိုင်းကနေပြီးတော့မှသူတို့တွေ့ရှိတဲ့အပေါ်မှာအခြေခံပြီးတော့တစ်ဖက်သက်ဖိအားပေးမှုတွေတိုးမြင့်လာမယ်ဆိုလို့ရှိရင်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးပေါ်မှာထိခိုက်မှုတွေရှိလာနိုင်တယ်ဆိုပြီးတော့ဟိုပြောတာလည်းရှိပါတယ်ဆိုတော့ဒီအခုဒဏ်ခတ်အရေးယူမှုအပါဝင်ပေါ့နော်ဒီနိုင်ငံတကာရဲ့ဖိအားတွေကမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကိုမထိခိုက်ဖို့လိုတယ်ဆိုပြီးတော့လည်းမြန်မာအစိုးရဘက်ကပြောတာရှိပါတယ်ကျမတို့ဒီအခုနောက်ဆုံး EU ရဲ့ပြစ်မှတ်ထားဒဏ်ခတ်မှုအပြီးမှာပဲဒီနိုင်ငံတော်သမ္မတယုံညွှန်ကြားရေးမှူးချုပ်ဦးစော်ထေးကကျမတို့ VOA ကမဆုမွန်ကဆက်သွယ်မိမြန်တဲ့အခါမှာပြောထားတာရှိပါတယ်ဒါကိုလည်းတစ်ချက်လောက်နားထောင်ကြည့်အောင်ပါရှင
်မြန်မာနိုင်ငံကိုဆန့်ရှင်လုပ်မယ်ဘယ်လိုမျိုးရေးယူမှုဒဏ်ခတ်မှုတွေလုပ်မယ်ဆိုရင်ကျွန်တော်တို့ပြောချင်တဲ့ချက်ကနံပါတ်1 PPP ရဲ့လူမှုစုဝါကိုမတိကျဖို့လိုတယ်။မနက်ကအမျိုးသားပြည်နယ်ကမြန်မာပြည်နယ်ကျွန်တော်မြန်မာပြည်လုံခြုံရေးနဲ့မတိကျဖို့လိုတယ်။နံပါတ်3အချက်ကကျွန်တော်နိုင်ငံရဲ့ဒီမိုကရေစီတည်ပြီးပြောင်းရေးကိုမတိကျဖို့လိုတယ်။ဒီအချက်တွေကကျွန်တော်ဟိုလေးလေးနဲ့ပြောတာဖြစ်တယ်။ဒီအရာတွေကိုမတိကျဖို့တုံ့တက်စဉ်းစားပြီးလုပ်ဖို့လိုတယ်ဆိုတော့ကျွန်တော်ပြောချင်တာ
။ဟုတ်ကဲ့အဲ့တော့ तू ပြောသလိုပဲတကယ်ပဲဒီနိုင်ငံကရဲ့ဖိအားလူမှုအကျိုးစီးပွားနဲ့အတိုင်းပြည်ရဲ့ပြည်ပြင်ပြောင်းလဲရေးနောက်ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတရမှုဖြစ်စီတဲ့အနေအထားရောရှိနေပါလားရှင်ဘယ်လိုတုံ့တက်လို့ရပါမလဲဥောက်သူကြီး
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီစဉ်းစားချက်တွေကတော့အထိုင်ပေါ့နော်ကျွန်တော်ရက်ပြည့်ရက်မတူကြတဲ့ပုံဖြစ်တယ်လို့ယူဆပါတယ်အဲ့တော့နိုင်ငံတကာဘက်အတိုင်းမှာကြတော့ဒီဥစ္စာကဒါအစုလိုက်အပြုံလိုက်ပုံမှာလူခွင့်ရေးချိုးဖောက်မှုဆိုတဲ့အာမျိုးယူဆပါတယ်အထူးသဖြင့်တော့ဒီ EU လို့ခေါ်တဲ့ဥရောပသမဂ္ဂဆိုရင်သူတို့ရဲ့စဉ်းစားချက်တွေကဒုတိယကမ္ဘာစစ်ပေါ်မှာကျွန်တော်တို့ဂျူးလီအစုလိုက်အပြုံလိုက်ဒီလိုမျိုးအသက်ဖြတ်ခံရတဲ့အခြေအနေမျိုးကြုံရတယ်ပေါ့နော်အဲ့လိုဒီသားမှာဂျီနိုဆိုက်လို့ခေါ်တဲ့စကားလုံးမျိုးဒီလိုလူစုလိုက်ကြိုလိုက်ထွက်သွားရဲဆိုတဲ့စကားလုံးမျိုးမှာဒါဥရောပသမဂ္ဂဘက်ကဒီလိုမျိုးကိုအကဲဆက်ပါတယ်။နောက်တစ်ခါကျတော့ကျွန်တော်တို့အမေရိကန်တို့ဘာလို့နိုင်ငံတွေဘက်ကကျတော့စဉ်းစားရင်လည်းဒါလူခွင့်ရေးပညာအခြေခံဘက်ကစဉ်းစားပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံအစိုးရတို့တမတော်တို့ဘက်ကစဉ်းစားတော့အချုပ်ချာအာဏာတို့ဘာလို့တချို့ကိစ္စတွေစဉ်းစားရတာလည်းရှိပါတယ်။အဲ့တော့ဒီကြိုင်ရက်ကမှပဲလေကျွန်တော်တို့ဘက်မှာကိုစဉ်းစားအပ်တဲ့တချို့ကိစ္စတွေရှိပါတယ်။အဲ့လာကဘာလဲဆိုတော့ရက်ပဲစစ်တပ်ဆက်ဆံရေးပေါ့။ဟိုကျွန်တော်တို့ကသွားနေတဲ့ဒီမိုကရေစီကြီးကမပြည့်သေးတဲ့အခါမှာဒီအရက်တဲ့ဆက်ဆံရေးရဲ့အကျေဆမှုတွေလည်းဟိုအယုံသာကြည့်ဖို့လိုတဲ့အနေအထားရှိပါတယ်။အဲ့တော့ခုနကဥစော်ထေးပြောတဲ့အချက်တချို့ကလည်းကျွန်တော်ထောက်ခံပြီးတော့ပြောချင်ပါတယ်။ဆိုတော့တခုကတော့ဟိုခုနကပြောလိုတဲ့ဒီမိုကရေစီကြီးကျွန်တော်တို့ရဲ့သွားနေတဲ့တချို့ခရီးတွေမထိခိုက်ဖို့စေဖို့ဆိုတဲ့ဟိုတိုက်တွန်းချက်မျိုးပေါ့နော်။ဒါကတော့ကျွန်တော်ထောက်ခံနေပါတယ်။တစ်ခါကလည်းကြည့်မယ်ဆိုလို့ရှိရင်တော့ဒီအခုအနောက်နိုင်ငံတွေကလုပ်တဲ့အရေးယူမှုဆိုတာတော့ selective ပေါ့နော်လုံးဝကိုကိမှတ်ထားပြီးတော့တချို့လူတွေကိုပဲဟိုဘာခေါ်လဲပိတ်ဆို့ရအရေးယူတာတွေလုပ်တာတွေတဲ့သဘောမျိုးပဲကျွန်တော်ဖိရပါပြီခင်ဗ
ျဟုတ်ကဲ့အားကျေးဇူးတင်ပါတယ်ဘောင်သူရေလိုင်းပေါ်မှာနေပြပါတော့အခုကျမတို့ဒီပောင်ဝင်ဆွေးနွေးမဲ့တော်ရရှင်တွေကိုဖိတ်ခေါ်ချင်ပါတယ်ဦးစောလွင်ရန်ပြဲကဦးစောလွင်ရှိပါလားရှင်ဆွေးနွေးနိုင်ပါပြီ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာဒီတော်တော်ခန့်ကြီးရဲ့လူခွေချောပါမှုလို့ကမ္ဘာကူကတမက်ကြလို့ EU လို့ဆွေးနွေးနေတာအဲ့ဆိုတန်ခါအရေးယူမှုဟာပြည်သူများမို့ထိခိုက်ရုံသာမကနောက်ရင်းရှင်းမှာကျွန်တော်တို့ရခိုင်ပြည်သူလူထုအတွက်အများကြီးဆွေးနွေးကြအချက်ဖြစ်တယ်။ဒါကြောင့်လေဆိုတော့တွေးရလူချင်းကြဆိုတဲ့အသုံးအနှုန်းကိုနေပြီးမပြတ်မပြတ်ထည့်သုံးနေရတယ်ကိုကျွန်တော်တို့တင်းချင်းမှတွေ့ရတယ်။အဲ့လိုလူများဆိုတဲ့လူမျိုးတွေကမြန်မာနိုင်ငံရခိုင်ချင်းရခိုင်တိုင်းရင်းသားတွေထဲမှာမရှိတဲ့လူမျိုးတွေဖြစ်တယ်။မရှိတဲ့လူမျိုးတွေကတို့အရှိလို့ပြီးတော့ဒီလိုမိုင်းလုံးထိုးပေးနေဆိုလို့ရှိရင်ဒီမိုကရေစီကြောင့်နေတဲ့ဖို့အတွက်ရောကျွန်တော်တို့ရခိုင်ပြည်သူတွေနောက်ထပ်ဒီအရဆိုင်ရချက်တွေလာမှာကျွန်တော်မြင်ရချင်းပြင်ပြင်ရတယ် ပါလေဆိုတော့ရခိုင်သူရခိုင်သားတွေဟာဒီရဆုံးသွားပြီးတော့ဒီရန်အာစာရဲ့ဟိုအဲဆိုရဲ့အခုရန်ကိုကြောက်ရွံ့ပြီးတော့ဆွဲဖြစ်သွားတဲ့သူကအများကြီးကိုတွေ့နေရတယ်။အဲဆိုလုတ်ရက်တွေလည်းညီကြီးတက်မဟုတ်ဘူးညနေပဲအချိန်ကျမှတော့လည်းအကျံပဲလို့ရတယ်။အားအားကိုမပြစ်ခင်ရှင်းဖို့လို့ရမလား
โอเคโอเคအဲ့တော့ဥစောလင်အဓိကဆွနေချင်တာကဒါဆိုရင်ဥစောလင်အဓိကဆွနေချင်တာကတော့ဒါအခုလိုမျိုးနိုင်ငံတကာကဒီလိုဖိအားတွေပေးပြီးလုပ်နေမယ်ဆိုလို့ရှိရင်လူလူရဲ့အထူးသဖြင့်ဒီရခိုင်ပြည်နယ်မှာရှိတဲ့လူလူရဲ့လုံခြုံရေးကျိုးစီးပွားတွေကိုထိခိုက်နိုင်နေတဲ့ဆိုတဲ့သဘောမျိုးဆွနေတယ်လို့ထင်ပါတယ်နောက်ထပ်တရားကိုလည်းဖိတ်ခေါ်ချင်ပါတယ်ဦးတန်းမောင်မန္တလေးကကိုတန်းမောင်ရှိပါလားရှင
်ဟုတ်ကဲ့မင်္ဂလာပါဆန္ဒဟုတ်ကဲ့ဟုတ်ကဲ့
ဆွေးနွေးပါရှင်
ကိုလောက်တဲ့အစီအစဉ်တွေကကောင်းပါတယ်အစီအစဉ်လောက်တာအလုပ်တင်တာကြပါပြီအခုမှမဟုတ်ပါဘူးဆိုမကြီးကအမပြောသွားတယ်လို့ဆိုရင်ဥတားအခင်းနဲ့ဥတားရခင်းကလောလောမကိစ္စပါဆိုတော့ဒီဆန်းပြီးတောင်းပန်းမှဆိုကြည့်ဒီကျွန်တော်ဆန်းပြီးဖွဲ့ပြီးတဲ့အစအစဖွဲ့ပြီးတော့ဝါးကိုထဲလိုက်တယ်ဝါးဆိုတာဝါစကားဝါစကားတစ်မျိုးတိဥစကားတစ်မျိုးအဲ့တော့ဒီနိုင်ငံသားတွေကိုထည့်ရဲပါဝင်နေဆိုတာဒီဗမာပြည်တိုင်းမှာနိုင်ငံသားတွေအုပ်ချုပ်နေတာပဲတရုတ်တွေအုပ်ချုပ်နေတယ်။ဟာလား UN မှာလည်းဟာဟိုတရုတ်ကဟိုပါဝါတုံးတယ်ဆိုတာလကားတုံးလို့ဒီသူဒီကိုကျုပ်တဲ့မိန်းမတွေလည်းတရုတ်တွေပဲလေ။အခုလို့ SCI ကလုံးရဆိုတာဒါကျွန်တော်တို့ကရခိုင်မမြင်ရဘူးထားလိုက်။ဒီနေ့ဒီစာကြည့်တောင်းပိုင်းကစင်မှာအမျိုးမျိုးဖြစ်နေတာပဲ။ဟာလားဝေးမကြည့်တဲ့နောက်ဆက်မိကဒီမိတ်ကြီးလားတို့ဟာလားလာရှိုးလို့ဖြစ်သွားတယ်ကျွန်တော်ပိတ်ဆိုပြီးလောက်ရတယ်။အဲဒါမှပိတ်ပြီးတော့သူစက်တယ်။လောကရေလိုအညာတို့ကပြေးပြလမ်းရှိသေးတယ်။မိတိလာဆိုပြေးပြလမ်းမရှိဘူး။လာကျုပ်ဆိုပြေးပြလမ်းမရှိဘူး။အဲ့တော့ဒါဟိုဘုသူကအကောင့်နဲ့ပေါ်လာ။အခုချိန်ကြီးဟိုပိတ်ထားတဲ့ပလီလိုတရားဝင်ဟိုရှေးရုံးကတမိုင်းလေးကရှိကြတယ်။အခုချိန်ကြီးမိတိလာဆိုပိတ်ထားတယ
်။ဟုတ်ကဲ့ဆိုတော့ကိုတန်းမောင်ပြောပြတာဒဏ်ခတ်မှုတွေဆက်ပြီးတော့ဟိုနိုင်ငံတကာဆက်ပြီးဖိအားပေးသင့်တယ်ဆိုတဲ့သဘောမျိုးပြောတာပါလား
။ဟိုဘာသာပေါင်းသူတိုင်းသားပေါင်းသူဒုက္ခရောက်နေတယ်။သူတို့ဒီဆိုဟလာဒီဟိုလေကြီးအုပ်ဆုံးနေတာတိုင်းသားပေါင်းဒီအာဏာထဲမှာဟလာရဲထဲမှာစစ်ထဲမှာဟောဘာသာပေါင်းလို့မရှိဘူး
တိုင်းသားနိုင်ငံတကာဖိအားတွေဆက်ပြီးတော့ရှိနေတဲ့နယ်ပေါ့နော်ဖိအားတွေကအရေးကြီးတယ်ဆိုတဲ့သဘောမျိုးသုံးတ
ယ်အာအရေးကြီးတာပေါ့အရေးကြီးတာပေါ့အ
ရေးကြီးတာမှာတော့ကျေးဇူးတင်ပါတယ်ကိုတန်းမောင်နောက်ထပ်ပါဝင်ဆွေးနွေးမဲ့သူတွေလည်းရှိလို့ဆက်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ကိုစိုးဝေရှိပါလားရှင်ကိုစိုးဝေ
ဟုတ်ကဲ့ရှိပါတယ်ဟုတ်
ကိုစိုးဝေဆွေးနွေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့အချုပ်ချာနာပေါ့ဗျာဒီအချုပ်ကအချို့အချာအနာဆိုတာကိုဟိုပေါ့ဟိုပြည်ထောင်စုလွှတ်တော်အနေနဲ့အတိတ်ပဲတိတိကျကျဖွင့်ဆိုဖို့လိုပြီးပေါ့နော်ဒီအချို့အချာအနာအချို့အချာအနာဆိုတာကိုပြည်သူအများစုကနားမလည်ဘူးဒီအချို့အချာအနာဆိုပြီးတော့290ပြည်သူစကြီးမှာပေးတယ်အများကြီးပဲတမတော်ရောတိုင်းနာနဲ့နိုင်ငံရောပေါ့ဒီចောင်းသားတွေအချို့အချာအနာနဲ့ခေါင်းစဉ်ចောင်းသားတွေကတက်ခံနေတယ်တန်ငါတွေကပေးပြီးဟိုပေါ့ဟိုပြည်သူလူတွေပေးပြီးပေါ့ဒီအချို့အချာအနာကိုတိတိကျကျအဲ့လိုဖွင့်ဆိုပေးဖို့လိုတယ်ကျွန်တော်ပြောနေတာဒါပါပဲ
ဟုတ်ကဲ့ပါရှင်ကျေးဇူးအများကြီးတင်ပါတယ်အခုဟိုကျမတို့ဒီပါဝင်ဆွေးနွေးသွားတဲ့သူတွေထဲမှာဆိုလို့ရှိရင်ဒါကဒီအခုတန်ခတ်မှုတွေကလူလူရဲ့ကျိုးစီးပွားတွေလုံခြုံရေးကိုထိခိုက်စေနိုင်တယ်ဒါတွေကိုအားမပေးတာရှိတယ်လို့တန်ခတ်မှုတွေဆက်ပြီးတော့လှုပ်တင်တယ်ဒါမှပဲဒီမြန်မာပြည်ထဲမှာလက်ရှိအထူးသဖြင့်တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့ကိစ္စတွေကိုနိုင်ငံတကာကဒီလိုဖိအားပေးမှပဲရမယ်ဆိုပြီးတော့ပြောတာလည်းရှိပါတယ်အလားတူပဲဒီကျမတို့ Facebook မှာလာပြီးတော့လည်းဒီ comment တွေမှတ်ချက်တွေလာရေးတဲ့အထဲမှာဆိုလို့ရှိရင်လည်းတချို့ကဒီမှာထွန်းထွန်းဆိုတဲ့ Facebook account ကတယောက်ဆိုရင်ပြောထားတာက International Fact Finding Mission ဒီနိုင်ငံတကာကအချက်လက်ရှာဖွေစုံစမ်းရေးရှာဖွေတဲ့ဒီအဖွဲ့တွေကိုဝင်ခွင့်ပေးပြီးတော့ဖြည့်ရှင်းတင်ပါတယ်တဲ့အမုန်းစကားတားဆီးအချိန်မြင့်လုပ်တင်ပါတယ်တဲ့ဆိုပြီးတော့သူကပြောတယ်ဆိုတော့နောက်တဦးကလည်းဒီလိုပဲနိုင်ငံတကာတက်တွေကိုတဲ့စစ်တပ်ကတကြိမ်လောက်မှတ်လောက်သားလောက်အောင်ဆုံးမမကျန်တာတွေဆက်လုပ်လို့ရမှာပါဆိုပြီးလာရေးသွားတယ်လည်းရှိပါတယ်နောက်စစ်တပ်နဲ့အပေါင်းပါတို့ပြောင်းလဲဖို့လိုပြီဆိုတာကိုပြောတာပါပဲဆိုပြီးတော့လည်းရေးတာရှိပါတယ်ဆိုတော့ဒါပေမဲ့တစ်ဖက်မှာလည်းဒီဒဏ်ခတ်မှုကဂယုဆိုင်ဆရာမလို့ဘူးဆိုပြီးတော့စော်ပွားလေးမြင့်ဆွေးဆိုတဲ့အကောင့်နဲ့ Facebook မှာရေးထားတာကတော့ဒီလိုရေးယူမှုမျိုးတွေကတဲ့အရင်ကလည်းကြုံဘူးပြီးတော့မှုကိုယ့်လုပ်ကိုဆက်လုပ်သွားဖို့ပဲရှိပါတယ်တဲ့နိုင်ငံကဖိအားကိုပါပါနဲ့နဲ့နဲ့ရှောင်မှုကပူးပေါင်းညှိနှိုင်းတက်ဖို့ဒါအရေးကြီးပါတယ်ဆိုပြီးတော့ရေးထားပါတယ်နောက်အလားတူပဲဒီလိုမှတ်ချက်တွေရှိပါတယ်ဆိုတော့ဒဏ်ခတ်မှုကိုဂယုဆိုင်ဆရာမလို့ဘူးဆိုပြီးတော့ဆွေးနွေးတာတွေလည်းအတော်များများကျွန်တော်တို့ဒီမှာတွေ့ရပါတယ်ဆွေးနွေးတာနောက်တစ်ယောက်ကတော့အဖက်လုတ်အ short ပေးဆက်ဆံပြီးတော့ဝင်ရောက်ဆွတ်ဖက်ခွင့်ပေးလို့ကတော့နိုင်ငံတကာဖိအားကပူဆိုးဖို့ပဲရှိပါလိမ့်မယ်တဲ့ရူရင်ရှာဆိုတာမရှိတဲ့အကြောင်းနဲ့တုံးတဲ့အဖွဲ့အစည်းနဲ့မီဒီယာတွေကိုပါဥပဒေနဲ့အရေးယူနိုင်အောင်လုပ်တဲ့ပြန်ဝင်လာမဲ့သူတွေကိုလည်းတီစဲနိုင်ငံသားဖြစ်ခွင့်ဥပဒေနဲ့စစ်ပြီးတော့မှညှိပြီးတော့မှပြန်ခေါ် ဆိုပြီးတော့ဒီ250အတွင်းစီးပွားရေးပိတ်ဆို့တာတွေပြည်သူတွေခံခဲ့ရပြီးပြီတဲ့မထူးဆန်းတော့ဘူးရေမခုန်တော့ပါဘူးဆိုပြီးတော့လည်းရေးပါတယ်ဆိုတော့ဒီနေရာမှာပင်တိုင်ဆွေးနွေးမဲ့သူတွေကိုကျွန်တော်တလဲလောက်တုံ့သက်ပေးစီချင်ပါတယ်ဒီသူတို့ပြောသလိုတန်ခတ်မှုကကျူးဆိုက်ရှာမလိုဘူးဆိုပြီးတော့ဒါတန်ခတ်မှုတွေကအရင်ကလည်းဒါလှုပ်လာတာပဲဘာမှလည်းကိုယ့်အတွက်တိတ်ပြီးတော့ကျူးဆိုက်ရှာမလိုဘူးဆိုလို့ထားလို့ရောရပါမလားရှင်ဦးအောင်သူနေအရင်ဆုံးဆွေးနွေးပေးပါ
ကျွန်မမြင်တာကတော့ဒါကဘယ်တန်ခတ်မှုတွေဖြစ်လာပါပြီပေါ့နော်ဒါကြောင့်ကျွန်တော်ငြိမ်းရရမိသားစုမပူပေါင်းဆောင်ရွက်မှုကိုကျွန်တော်ဆက်လုပ်တယ်လို့ခြေနေတယ်။ကျွန်တော်ဒီ isolation ခေါ်တာကနောက်ဆုံးပြီးတော့ကျွန်တော်အချိန်ယူနေတဲ့အားပြတော့ကအချိန်မဟုတ်ဘူးလို့ယူဆပါတယ်။ဒါအဲ့လိုဖြစ်ရှင်ကျွန်တော်တို့နိုင်ငံကနောက်ကျနေတဲ့အနေအထားကပိုပြီးတော့ရှုံးသွားသွားမယ့်အနေအထားမျိုးရှိပါတယ်။ဒါအဲ့တော့ဒါလည်းဖြစ်ဖြစ်ကျွန်တော်မြန်မာနိုင်ငံကလည်းပူပေါင်းဆောင်ရွက်နေတယ်။နိုင်ငံတကာလည်းပူပေါင်းဆောင်ရွက်မှုကိုတိုးပြီးလုပ်ဖို့တော့ကျွန်တော်အနေနဲ့အချမ်းပြချက်ပါတယ်။လည်းသူပြောချင်တာကတော့ဒီကျွန်တော်တို့အချုပ်ချာအာဏာလို့ပြောတဲ့ sovereignty ပေါ့နော်အဲ့ဒါကပြောမယ်ဆိုလို့ရှိရင်ကျွန်တော်နှိုင်းရသဘောရှိပါတယ်အဲ့တော့လုံးဝအပြည့်အစုံကျွန်တော်တို့အချုပ်ချာအာဏာဆိုတာမဟုတ်တော့ပါဘူးအဲ့တော့အာဆီယံတို့ကျွန်တော်တို့ကုလသမဂ္ဂတို့ဒီလိုနိုင်ငံကအဖွဲ့ကြီးတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်လာလေလေကျွန်တော်တို့ရဲ့အချုပ်ချာအာဏာဆိုတာကခုနနှိုင်းရသဘောရကျွန်တော်တို့အပြည့်ဝရှိနိုင်တဲ့အခြေအနေမဟုတ်ပါဘူးဒါကဒီတဲ့နိုင်ငံကဒီနိုင်ငံရေးကိုလိလာနေတဲ့ဆိုလို့ရှိရင်လည်းဒါသဘောပေါက်ပ
ါဟုတ်ကဲ့အန်ကဲဦးလွေအောင်လည်းဆွေးနွေးပေးစေချင်ပါတယ်ဒီတန်ခတ်မှုတွေကဟိုဘီယူမဆိုင်ဖဲနဲ့ထားလို့ရမလားဒါမှမဟုတ်လို့ရှိရင်လည်းမြန်မာဆွေးရအနေနဲ့ဒါဒီကိစ္စကိုဘယ်လိုမျိုးဟိုထိထိမိမိတုံ့ပြန်ရင်ပို့ပြီးတော့တိုင်းပြည်အတွက်အကျိုးရှိမယ်လို့ထင်ပါလဲရှင
်ကျွန်တော်ဟိုကိုအောင်လူရင်းပြောတာကိုကျွန်တော်လက်ခံပါတယ်နော်ဒီဒီ international pressure အထူးဖြင့်တော့ဥရောပတို့ EU ရဲ့ pressure တွေကဒါဆက်ပြီးတော့ပြည်ကိုလူအပ်တယ်လို့ကျွန်တော်ထင်တယ်။ဒါမှသာလျှင်ကျွန်တော်ရှိမှနည်းနည်းအပြောင်းလဲအတွက်နည်းနည်းယူမယ်လို့မြင်တယ်လေ။အားကြောင့်လည်းကျွန်တော်တို့ကမှဒီမှာအခုသွားနေတဲ့ democracy လမ်းစဉ်ကဥနည်းခွန်းနဲ့လမ်းစဉ်ဖြစ်နေတော့နော်။ဟိုဘာပဲဖြစ်ဖြစ်ဟိုဒီနိုင်ငံကဥရောပကနေပြီးတော့ပေးတဲ့ဖိအားတွေဟာထိရောက်တယ်လို့ကျွန်တော်မြင်တယ်။ဆက်ပြီးတော့လည်းပဲပေးတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
။ဟုတ်ကဲ့အာဦးမြောင်ကျေးဇူးတင်ပါတယ်ရှင်။ကျွန်တော်တို့အခုနောက်ထပ်ပါဝင်ဆွေးနွေးမဲ့သောရရှင်တွေကိုဆက်ပြီးတော့ဖိတ်ခေါ်သွားချင်ပါတယ်။အာအညာမြေအောင်ကြီးကိုအောင်ကြီးရှိပါလားရှင
်။ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုအောင်ကြီးအာဗာမြန်ဆွေးနွေးခြင်းပါလဲပါဝင်ဆွေးနွေးလို့ရပါပြီလူရင်းတူရှင်ပေါ့နော်
။ဟောဟုတ်ကဲ့ခင်ဗျာ။ဒီအနောက်အုပ်စုကနေပြီးတော့မြန်မာစစ်မတော်ပေါ်ပိတ်ဆို့တဲ့ဒေသနဲ့ပတ်သက်ပြီးတော့ဖြေအောင်မှုရှိမရှိကိုတော့ကျွန်တော်မှတ်ချက်မချလို့ပါဘူးနော်။ခဏဖြစ်တာတော့ကျွန်တော်တို့မြန်မာစစ်မတော်ကနေပြီးတော့အာသာအကြမ်းဖက်တောင်းကျမ်းသူလာပြီးတော့ဝင်တိုက်လို့ခုခံကာကွယ်တဲ့စစ်ပေါ်သွားထားပါတော့လေးဒါတော့အဲ့ဒီမှာလူအခွင့်အရေးဒီမိုကရေစီမကြဘူးဆိုပြီးတော့ကျွန်တော်တို့ပိတ်ဆို့အရေးယူတော့ဗျာတက်ကလူတွေပေါ့ကျွန်တော်နည်းနည်းလေးသဘောမပေါက်တာလေးတခုတော့ရှိပါတယ်။နိုင်ငံတွေတော့ထုတ်ပြောတော့ပါဘူးအလုံးပညာရှိတွေရောလေးဆိုင်တဲ့ဗီဒီယိုတက်ပြီးတော့အပြီးပါကနေ့အရှိအလေပိုင်းဒေသတွေမှာဖြစ်နေကြတဲ့စစ်ပွဲတွေကြတော့ဒီဥရောပတပ်မကကနေပြီးတော့အရေးယူမှုအပိုင်းလေးကိုကျွန်တော်နည်းနည်းသိပြန်ပါတယ်ခင်ဗျာအဲ့ဒါလူအခွင့်အရေးမချိုးဖောက်ဘူးလားအဲ့ဒီစစ်ပွဲတွေကတော့အဲ့လောက်လေးပါပဲ
ဟုတ်ကဲ့ဒါကတော့ပင်တိုင်ဆွေးနွေးသူ၂ယောက်ကဖြေချပေးနိုင်မယ်ထင်ပါတယ်ဦးအောင်သူငယ
်ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ
့ဟိုကျွန်တော်တို့ကဘာကြီးကအမှန်တိုင်းပြောရင်တော့တရားမျှတမှုဆိုတာကခက်ပါတယ်နောက်တစ်ခုကကျတော့အခုချိန်ကြီးကအဲအကြီးနိုင်ငံတွေကဒါအင်အားအဆုံးဖြတ်ပေးတဲ့အနေအထားမျိုးတွေလည်းရှိပါသေးတယ်ခင်ဗျ။ဒါပေမဲ့ကျွန်တော်တို့ရဲ့နိုင်ငံအနေနဲ့ကတော့ဒါအင်အားကိုအခြေပြုမယ်ကျွန်တော်တို့အင်အားနဲ့ဟိုမိုက်နေဆိုတဲ့ခင်မျိုးကတော့ကျွန်တော်တို့မဖြစ်နိုင်ဘူးဆိုမှာ
။ဟုတ်ကဲ့အငယ်ဦးနဲ့အောင်ရောဗာမြဖြေချပေးခြင်းပါလဲ
။ဟိုမိကွန်းလေးကျွန်တော်ကိုတန်ပြောအောင်
။မိကွန်းကတော့အတိအကတော့ဒီမြန်မာနိုင်ငံကိုတော့ဒီလိုတွေဖြေပေးနေရတယ်မဲ့တခြားနေရာဒေသတွေမှာလည်းဒီလိုဟိုချိုးဖောက်တဲ့ကိစ္စတွေရှိပေမဲ့လည်းမြန်မာနိုင်ငံကိုပဲမြန်မာနိုင်ငံအနေနဲ့မဟုတ်ဘူးပေါ့တခြားနေရာတွေမှာလည်းဒီလိုတွေရှိနေတယ်ဆိုတဲ့ဥစ္စာပေါ့အဲ့ဒါအဲ့လိုနိုင်ငံတွေကြတော့ဘာကြောင့်အနောက်နိုင်ငံတွေကဘာဖြစ်လို့ဒီလိုမျိုးဖိအားမပေးရလဲပေါ့
မမတော့ပြီးလာတယ်သူတို့လည်းမအီယူကလည်းပြီးလာပဲနောက်သူတို့ဒီစီဂျီအာဘာဖြစ်နေကိစ္စတွေဘာတွေမှာလည်းသူတို့ delegation တွေလွတ်ပြီးသွားပြီးတော့ကြည့်ပြီးတော့ဟိုသူတို့ဟိုနယ်လိုအပ်ဒီလိုသူတို့ဒီ PR ပြီးခဲ့တာပါပဲเนาะအဲ့တော့ဒီဥစ္စာကတော့ဟိုကျွန်တော်တို့ဒီဟိုမြန်မာနိုင်ငံအတွက်ဆိုလို့ရှိရင်လည်းအဲ့လိုပဲ PR ပြီးပါပဲနည်းနည်းညွှန်ပြလို့ကျွန်တော်အမြင်တယ်လေ
โอเคอัญญานี่อองจีอูอองจีพี่ดิซ่าให้มั้ยทีมาเนาะแล้วแต่จันนี่เนี่ยตอราชินเดียวกูจม้าตะเสร็จแท้ไปเฟคคอลไลท์ทีมาเลยกูไคซูบัฟฟาโลเมียวกกูไคซูป่ะ
โอเคป่ะ
โอเคกูไคซูซื้อนี่နိုင်มาพี่ရှင
်โอเคป่ะအဓိကကတော့အဓိကကျွန်တော်ပြောချင်တာကတော့ဘယ်လိုလဲဆိုလို့ရှိရင်ကျွန်တော်ဘင်္ဂလားဒေ့ရှ်ရှိမှာကျွန်တော်ကောင်းကောင်းနေခုတယ်ဒီမူဆလင်တွေနဲ့လည်းကျွန်တော်ကောင်းကောင်းဆက်ဆံဖို့တယ်အဲ့တော့သူတို့ကမြန်မာနိုင်ငံမှာနေပြီးရခိုင်ဒေသမှာနေပြီးရောဟင်ဂျာဆိုတဲ့နာမည်တစ်ခုတည်းကိုသူတို့ကအဓိကတိတ်နေတာသူတို့ကအဓိကကသူတို့ကအဲ့ဒီနာမည်ကိုရသောပြီဆိုလို့ရှိရင်သူတို့မြန်မာနိုင်ငံမှာတည်ရင်သာအဖြစ်အနေနဲ့သူတို့ကလက်ကိုလက်ခံရမယ်ဆိုတဲ့အဲ့ဒီ move တစ်ခုကိုတက်တော့တိုက်တာတိုက်တာသူတို့ကဘာဖြစ်လို့ဆိုလို့ရှိရင်ကျွန်တော်တို့ကတော့ move ကြိုက်တယ်နဲ့ကျွန်တော်ပေါ်ဖူးတယ်ကျွန်တော်ရှိရှိအရင်ခင်းတော့ကျွန်တော်ကဟောတော့ခုတော့တာကျွန်တော်ကအဲ့တော့ကျွန်တော်ဒီဟာတွေကိုကျွန်တော်တို့စိတ်မြေတွေကအကုန်လုံးကိုသိတယ်အဲ့ဒီကြောင့်သူတို့ကဒီမြန်မာနိုင်ငံမှာတင်းသားအဖြစ်တစ်ခုတည်းနဲ့အနေနဲ့နေပြီးရရတီဖို့အတွက်နေပြီးရသူတို့ကဒီမောင်တော်နေမင်းမှာရောဟင်ဂျာဆိုတဲ့နာမည်ကိုသူတို့ကတိတ်နေတာဖြစ်တယ်အဲ့ဒီကြောင့်ဘလိုပဲနေပြီးရပိတ်ဆိုးရတယ်လို့ပါစေအခုကျွန်တော်တို့ကဒီစိတ်ဓာတ်တွေကိုလည်းတော့ဗမာစိတ်ဓာတ်တွေကိုလည်းကျွန်တော်တို့ထောက်ခံတာမဟုတ်ဘူးသူတို့တွေကိုဘလိုပဲတိတ်ဟောနေပြီးရနိုင်ငံတကာကပိတ်ဆိုးရလို့ပါစေအခုရောဟင်ဂျာဆိုတဲ့နာမည်ကိုပြေးတာနဲ့နေပြီးရအကုန်လုံးဘင်္ဂလားဒေ့ရှ်ကိုထွက်ပြီးတော့တဲ့မူဆလင်တွေကအကုန်လုံးဝင်လာမှာသူတို့ကအဲ့ဒီနာမည်ကိုမရတဲ့ကောက်ကိုဟိုတိုက်တွေသွားတယ်လို့ထောက်ပြရင်လည်းတော့သူတို့ကမလာဘူးဆိုတာကိုကျွန်တော်ကဒါပဲပြောချင်တယ
်ဟုတ်ကဲ့ကိုခိုင်ဆိုပေါင်ဆွေးနွေးရကျေးဇူးတင်ပါတယ်ရှင်ကျွန်မပင်တိုင်းဆွေးနွေးသူတွေနဲ့တစ်ဖက်ပြန်ပြီးတော့ဆွေးနွေးနေကြပါတယ်အခုဆိုလို့ရှိရင်ဒါနိုင်ငံတကာရဲ့စိုးရိမ်မှုတွေကဒီရခိုင်ရင်းနဲ့ဆက်ဆက်ပြီးတော့ပိုးပို့ပြီးတော့တိုးလာတာရှိပါတယ်ဒီလူလူရွေးကောက်တင်မြောက်တဲ့ဒီ NLD အစိုးရလက်ထက်မှာကိုပဲအခုတန်ခတ်ပိတ်ဆို့မှုတွေဆိုလို့ရှိရင်ပို့ပြီးတော့တော့မှတိုးလာတာပါအရင်ဦးသိန်းစိန်လက်ထက်တုန်းကတော့မှတချို့ဖယ်ရှားထားတဲ့တန်ခတ်မှုတွေဆိုပြီးတော့ပြန်လည်ချမှတ်လာနေတာတွေမှရှိပါတယ်ဆိုတော့အပြင်ကိုပဲအခုဆိုလို့ရှိရင်ဒီနိုင်ငံကလူ့ကိုယ်ရေးအဖွဲ့အစည်းတွေကုလသမဂ္ဂကစလို့ပေါ့နော်ဆိုလို့ရှိရင်ဒီရခိုင်မှာဖြစ်ခဲ့တဲ့လူ့ကိုယ်ရေးချိုးဖောက်မှုတွေအားဒါလူမျိုးတုံးတက်ဖြတ်တဲ့အဆင့်ထီတောင်ရောက်တယ်ဆိုပြီးတော့ဒီပြင်းပြင်းထန်ထန်စကလုံးတွေသုံးပြီးတော့ဒါဆိုးဆိုးဝါးဖြစ်ခဲ့တဲ့ဒီအပေါ်မှာပြစ်ဒဏ်ပြစ်မှုကျူးလွန်တဲ့သူတွေကိုထိရောက်ရေးယူဖို့အတွက် ICC လို့ခေါ်တဲ့ဒီနိုင်ငံတကာပြစ်မှုဆိုင်ရာခုံရုံးအထိတင်ပြီးတော့တောင်မှအရေးယူမှုတွေလုပ်တင်နေဆိုပြီးတော့ပြောလာတာတွေရတယ်ဒါပို့ပို့ပြီးတော့တင်းတင်းကြပ်များလာတယ်လို့တော့မှပြောလို့ရပါတယ်ဆိုတော့အခုဆိုရင်လည်းဒါကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်ဆိုလို့ရှိရင်လည်းအခုဒီရခိုင်ပြည်နယ်ကိုဒီဇူလိုင်လ1ရက်ဒီ6လ1ရက်နေ့မှာသွားဖို့ရှိနေတယ်နောက်လူခွေရေးဆိုင်ရာအထူးကိုယ်စားရန်ဟီလီဆိုလို့ရှိရင်လည်းဒါဘင်္ဂလားဒေ့ရှ်မှာရောက်နေတယ်ဆိုတော့ဒီလိုအခြေအနေမှာဆိုလို့ရှိရင်ရခိုင်ရေးရသတင်းမီဒီယာတွေမှာပဲဖြစ်ဖြစ်ဒီနိုင်ငံတကာမှာပို့ပြီးတော့ဒီ highlight လုပ်ခံရမယ်ဒီမပြတ်ထောက်ပြတာတွေကပို့ပြီးတော့လဲရှိလာဖို့အနေထားရှိနေတယ်နိုင်ငံတကာဖိအားတွေကပို့ပြီးတော့တော့မှတိုးလာမယ်အနေထားတွေမြင်နေရတယ်လို့ထင်ပါတယ်ဆိုလို့ရှိရင်ဒီ ICC တင်ဖို့လမ်းကြောင်းတွေပတ်သက်ပြီးတော့ဒါကဘယ်လောက်ထိတွန်းအားတွေဖြစ်သွားနိုင်တယ်လဲဒီ ICC ကိစ္စကလမ်းကြောင်းကဘယ်လောက်ထိဖြစ်လာနိုင်ချေရှိတယ်လဲဆိုတော့ကိုဥအောင်သူငယ်အရင်ဆုံးသုံးသပ်ပေးစေချင်ပါတယ်ရှင
်ဟုတ်ကဲ့အခုချိန်မှာလဲဒီ ICC ခေါ်တာသူတို့ခေါ်တာ free trial ပေါ့နော်ဒီခုံရုံးတင်စစ်ဆေးမှုမတိုင်ခင်မှာစုံစမ်းစစ်ဆေးမှုတွေဟာမျိုးဒီကကဟိုလောက်ထားတာရှိပါတယ်အဲ့ဒီဒီသားမှာတော့မြန်မာစိုးရဟိုဒုက္ခဟိုထုတ်ချီဖြစ်ရှင်းချက်ဆိုတာနေတောင်းလာရှိပါတယ်အဲ့တော့ဒီရကလောက်တော့မြန်မာစိုးရဘက်ကကြာဝင်သဘောရှိပါတယ်အဲ့တော့ပြောမယ်ဆိုရင်တော့ကျွန်တော်တို့က ICC လို့ခေါ်တဲ့ဒီဘာလဲအကြောင်းမူခေါ်ရုံအဖွဲ့ဝင်မဟုတ်တဲ့ခိုင်တော့တိုင်းရိုက်ရေးယူလို့မရပါဘူးဆိုတော့တော်လည်းကုသသမဂ္ဂလုံခြုံရေးကောင်စီဘက်ကဟိုဆုံးဖြတ်တယ်ဆိုလို့ရှိရင်ဒါတော့ဘယ်လိုသဘောကြောင်းနိုင်လဲဒီကရှိပါတယ်ဆိုတော့အဲ့လိုဒီသားတွေမဟုတ်ဘူးဆိုရင်တော့မှကျွန်တော်ရဲ့နိုင်ငံရဲ့ဟိုဂုဏ်သိက္ခာပေါ့နော်နာမည်ပြတ်တဲ့ခါကျတော့ကျွန်တော်တို့ဒီမှာရင်းနှီးမြှုပ်နှံမှုတို့ပြည်ဝရေးအကျိုးဆက်တို့နိုင်ငံတကာကကူညီကြလို့လည်းပဲကျွန်တော်တို့မကူညီနိုင်တဲ့အနေထားလို့ဒီလိုအကျိုးဆက်တွေကတော့ကျွန်တော်အများကြီးရှိနိုင်တယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ခုနပြောသလိုပါပဲအခုလက်ရှိကုလသမဂ္ဂအဖွဲ့အစည်းမှုချုပ်ရဲ့နောက်ကမ္ဘာ့ဥက္ကဋ္ဌရဲ့ကမကြခင်မှာဒီဘင်္ဂလားဒေ့ရှ်နဲ့ဆက်ပြီးတွားမှုရှိရဲ့ဆိုတဲ့ခါကျတော့သတင်းမီဒီယာတွေရဲ့ကျွန်တော်တို့ဒီမိမောင်းထိုးတဲ့ပေါ်ပြတဲ့ကိစ္စတွေမှာလည်းကျွန်တော်တို့ဆက်ပြီးတော့ဖိအားတွေဖြစ်လာဖို့အနေထားရှိတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ရှင်ကျမတို့အချိန်ရလည်းမရှိတော့ဆိုတော့နောက်ဆုံးပိတ်နေတဲ့ဆက်ဆက်ကန့်လောက်လေးပဲဖြစ်ဖြစ်အန်ကယ်ဦးနှဲ့အောင်ဒီအခုလိုနိုင်ငံကဖိအားတွေတိုးလာနေတဲ့ပုံမှာမြန်မာဆွေရဘက်ကဘယ်လိုပပနဲ့နဲ့ကင်တွေတင်တယ်လို့ထင်ပါလဲရှင
်မြန်မာဆွေရဘက်ကတော့သူတို့အဖြစ်မှန်ကိုပေါ်လွင်အောင်နော်ဒီကြကြအမိမောင်းထိုးပြနိုင်လို့ရှိရင်တော့ဒီဒီဆိုင်ဟာဒီဝန်ထဲဖြည့်အားတွေကနည်းနည်းတော့ယော့သွားနိုင်ပါတယ်ခုန ICC ကိစ္စမှာဆိုလို့ရှိရင်လေဟိုတကယ်တော့ဟို ဟိုအဲ့ဒီမြန်မာနိုင်ငံကပါဝင်ခြင်းမရှိတဲ့အတွက်ကြောင့်မလို့မလုံနိုင်ဘူးဆိုတာလည်းမမှန်ပါဘူး။ဟု
တ်ကဲ့။
တို့လုံချင်လို့ရှိရင်လုံလို့ရပါတယ်ဆိုတာကိုကျွန်တော်ပြောချင်ပါတ
ယ်။ဟုတ်ကဲ့။ကျွန်တော်တို့ဒီအချိန်ကန့်တတ်ကြောင့်မို့လို့အခုနဲ့ဒီမှာနေမဲ့အဆုံးသတ်ချင်ပါတယ်။ပါဝင်ဆွေးနွေးပေးတဲ့ပင်တိုင်းဆွေးနွေးပေးတဲ့သူတွေရောပါဝင်ဆွေးနွေးတဲ့သူတွေအားလုံးကိုချီးစွတ်တင်ပါတယ်ရှင်။